NLD Muda Democracy Project ye Okta Dong San Suti ye 5 ye cha Tiyuk Nangan Khizin ha Taning Gure ni ma Pi Song Taw Bare. Di Khizin Twin Tiyuk Tamara Xi Jinping ne Twin Song Kae De Lu Beijing Myo Ro Apin Shanghai Kunming Sa De Myo Ri Go Le Dong San Suti Taw Yauk Khe Bare. Tiyuk Maha Dadain Ji Si Go Le Dong San Suti Taw Yauk Pi Lo Chi Chu Khe Bare. Di Khizin Ne Patat Lu Tiyuk So Ya Bak Ka Yo NLD Party Bak Ka Ba The Dae Win Win Sa Tin Thauk Pyan Na Myo Ma Shi Khe Ba Wu. Dong San Suti ye 5 ye cha Tiyuk Khizin Ne Patat Lu Di Ta Rin Sa Tin Media Le Ma Yee Ta Tong Twet Tha Ra Ri Go Su Si Pi Lo Ko So Win Lai Ga Tin Pya Pi Ba Le Ma Khmyar.
Dong San Suti ye Taman Win 5 ye cha Tiyuk Nangan Khizin Ne Patat Lu Parama Song Ne Ma Tiyuk Tamara Xi Jinping Ne Twet Song Ga De A Chang Sinhwa Ne CCTV Sa Tin Ne Ma A Chin Chong Pho Pya Ga Da Ga Lwe Lu Tiyuk Suya Bak Ka Yo NLD Bak Ka Ba Di Khizin Ne Patat Lu Sa Tin Thauk Pyan Ga Chin Ma Shi Ba Wu. တကယ်တော့ဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုသွားခဲ့တာဟာတရုတ်ကွန်မြူနတီပါတီ CPC ရဲ့ဖိတ်ကြားချက်နဲ့သွားခဲ့တာဖြစ်ပြီးနိုင်ငံသားဌာနရဲ့ဖိတ်ကြားချက်ကြောင့်မဟုတ်ဘူးလို့ဆောက်ချိုင်းနာမော်နင်းပို့စ်သတင်းစာမှာဒီကနေ့ဇွန်လ15ရက်နေ့ရက်စွဲနဲ့ရေးသားထားပါတယ်။တမနာရှီကျင်းပင်ကလည်းတရုတ်နိုင်ငံရဲ့တန်တမာရေးထုံးစံကိုဖျက်ပြီးဒေါအောင်ဆန်းစုကြည်ကိုလက်ခံတွ ကိုတရုတ်သမ္မတအနေနဲ့လက်ခံတွေ့ဆုံရိုးထုံးစံမရှိတဲ့အတွက်သမ္မတရှီကျင်းပင်ကအခုလိုတွေ့တာဟာထူးခြားတဲ့အချက်ဖြစ်တယ်လို့သတင်းစာမှာထောက်ပြထားပါတယ်။ Party အကြီးကဲတဲ့အနေနဲ့တွဲဆုံပွဲမှာနိုင်ငံရေးစီးပွားရေးတို့အပြင်နိုင်ငံအကျိုးလူကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားမှုတွေကိုဦးဆောင်နေတဲ့ဒေါက်ဆန်းစုကြည်ကိုတရုတ်နိုင်ငံအနေနဲ့အစင်လာအဖြစ်မိတ်ဆွေအဖြစ်သတ်မှတ်ခဲ့တာမဟုတ်ပေမဲ့လည်းမြန်မာလူထုရဲ့တရုတ်ပြည်ပေါ်လက်ရှိအမြင်သဘောထားနဲ့လာမယ့်ရွေးကောက်ပ ကျွန်တော်တို့ရဲ့ခီးစဉ်ကိုအခုလိုဖိတ်ကြားတာဖြစ်သလိုဒေါန်ဆန်းစုကြည်ကလည်းအယူဝါဒကွဲပြားနေမှုတွေကိုဖိတ်ထားပြီးနိုင်ငံရေးရှိအကျိုးဖြစ်ထွန်းစေမယ့်ကိစ္စတွေကိုပဲဒီခီးစဉ်အတွင်းမှာအာရုံစိုက်လှုပ်ဆောင်ခဲ့တဲ့အတွက် win-win လို့ခေါ်တဲ့နှုတ်နှစ်ဖက်အကျိုးရှိစေတဲ့ခီးစဉ်ဖြစ်တယ်လို့ဆောက်ချိုင်းနာမော်နင်းပို့စ်သတင်းစာမှာရေးသားဖော်ပြထားပါတယ်။ဒါပေမဲ့အချဝီလူခွင့်ရေးစောင့်ကြည့်အဖွဲ့အပါအဝင်တခြားလူခွင့်ရေးအဖွဲ့စီတွေကတော့နိုဘယ်ညဉ့်ညဉ့်ရေးဆုရှင်ဒေါန်ဆန်းစုကြည်အနေနဲ့သူမနေမှာအကျဉ်းနဲ့ဖမ်းဆီးခံထားရတဲ့နှုန်းကနိုင်ငံတကာကနိုဘယ်ညဉ့်ညဉ့်ရေးဆုရှင်တွေကလှူရှားပြောဆိ ရေးအတွက်တရုတ်ခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုသင့်တယ်လို့ထောက်ပြပြောဆိုကြကြောင်းရိုက်တာသတင်းမှာရေးသားထားပါတယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်တရုတ်နိုင်ငံကိုရောက်လာတဲ့ဗုဒ္ဓဦးနဲ့မှာပဲလူရှောက်ဖို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုပြင်ဆင်စရာအကြောင်းမရှိဘူးလို့တရုတ်အစိုးရကပြောကြားခဲ့တယ်လို့ရိုက်တာသတင်းမှာရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ဟာတရုတ်နိုင်ငံမှာရှိနေစဉ်အတွင်းဘေကျင်းနဲ့ရှန်ဟိုင်းမြို့တို့အပါအဝင်တရုတ်မဟာရတန်းကြီးကိုလည်းတွားရောက်လည်လာခဲ့သလိုမြန်မာပြည်နဲ့အိန္ဒိယချင်းပြည်နယ်တစ်ခုဖြစ်တဲ့ယူနန်ပြည်နယ်ထဲကကုမင်းမြို့စီကိုပါတွားရောက်ပြီးပြည်နယ်ကွန်မြူနတီပါတီအတွင်းရမူလူဂျီဟန်နဲ့တွေ့ဆုံခဲ့တယ်လို့ The Star Online သတင်းမှာရေးသားထားပါတယ်။ The Straits Times သတင်းစာမှာဒေါ်ဆန်းစုကြည်ရဲ့ယူနန်ပြည်နယ်ခင်းစဉ်အကြောင်းရေးသားထားတာမှာတော့ယူနန်ပြည်နယ်အတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခဲ့မှုတွေဟာမြန်မာနိုင်ငံအတွက်အထူးယူဆရာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ယူနန်ပြည်နယ်ကွန်မြူနတီပါတီအတွင်းရမူလူဂျီဟန်ကလည်းတူညီတဲ့တိုင်းဒေသလူမျိုးစုတွေယူနန်နဲ့မြန်မာနိုင်ငံနှစ်ဖက်စလုံးမှာရှိနေကြတယ်ဆိုတာကိုမိမောင်းထုတ်ပြောကြားခဲ့တယ်လို့ The Straits Times သတင်းစာမှာဖော်ပြထားပါတယ်ခင်ဗျ။